မြန်မာနိုင်ငံမှာဆက်ရနာတင်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံထားရတဲ့ဒါဇင်ရဲ့ချီတဲ့သတင်းသမားတွေကိုပြန်လွတ်ပေးဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကရဲသားအစုအယကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူသတင်းသမား63ယောက်ထက်မနည်းရှိခဲ့ပြီး54ယောက်ဆက်လက်ဖမ်းဆီးခံထားရသေးဖြစ်တယ်လို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအရာရှိတွေကိုကိုးကားပြီးအထူးမှုချုပ်ရဲ့ပြောခွင့်ရစတဖန်ဒူဂျာရက်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာတောက်ကြလေးကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့သတင်းသမားတွေထဲမှာထောင်ဒဏ်အပြစ်ပေးခံရသူတချို့ရှိတယ်လို့ပြန်လွှင့်ပေးခဲ့တဲ့သူတွေလည်းရှိပါတယ်။ဖမ်းဆီးခံထားရတဲ့သတင်းသမားတွေကကမာရိတ်မီဒီယာကအမေရိကန်နိုင်ငံသားတဦးဖြစ်သူကိုနေတမောင်ကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအာဏာပိုင်တွေကပြန်လွှတ်ပေးလိုက်ပါတယ်။ဆီအာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေကိုသတင်းယူနေစဉ်ဖမ်းဆီးခံခဲ့ရတဲ့ဂျပန်သတင်းတော်ယူကီကီတာဇူမီကိုလည်းမေလလယ်မှာပြန်လွှတ်ပေးခဲ့ပါတယ်။မြန်မာသတင်းသမားတချို့ကိုလည်းပြန်လွှတ်ပေးခဲ့တာရှိပေမဲ့လို့ဖရန်တီးယားမြန်မာသတင်းဌာနကအယ်ဒီတာတဦးဖြစ်သူအသက်38နှစ်အရွယ်အမေရိကန်နိုင်ငံသားဒင်းနီဖင်စတာအပါအဝင်သတင်းသမားတွေအများအပြားကိုဆက်လက်ဖမ်းဆီးထားခဲ့ဖြစ်ပါတယ်။ဒါကြောင့်မလို့ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုက်အခိုက်နဲ့လူခွင့်ရေးအဖွဲ့တွေကသတင်းသမားတွေကိုလွှတ်ပေးဖို့တောင်းဆိုနေကြတာပါ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရဒီကတော့လွတ်လပ်စွာထုတ်ပေါ်ပြောဆိုခြင်းဟာဒီမိုကရေစီစနစ်မှာအရေးကြီးတဲ့ခန်းကဏ္ဍမှာရှိနေတဲ့အတွက်သတင်းတောက်တွေအပါအဝင်မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်တာပါ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းမီဒီယာ၈ခုရဲ့လုပ်ငန်းလိုင်စင်သိမ်းခဲ့ရတယ်လို့ဒီသတင်းဌာနတွေမှာအလုပ်လုပ်နေကြသူတွေဖမ်းဆီးခံရမှာကိုလည်းစိုးရိမ်ရတဲ့အကြောင်းနဲ့အများအပြားကလည်းတိတ်ဆောင်နေကြရတယ်လို့လည်းပြောဆိုထားပါတယ်ရှင်။